ကမ္ဘာတဝှမ်းကအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအဂုဏ်ပြုချီးမြှင့်တဲ့ Women of Courage အမျိုးသမီးတတ်တည်ရှင်ဆုလက်ခံရရှိသူတွေဟာကမ္ဘာတဝှမ်းကလူမှုရေးတက်ကြွလှုပ်ရှားသူတွေအတွက်လေးစားအားကျအထူးယူစရာဖြစ်ပါတယ်လို့အမေရိကန်သမ္မတဂရော Michelle Obama ကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အမျိုးသမီးတတ်တည်ရှင်ဆုပေးပွဲအခမ်းအနားအကြောင်းကိုတော့နိုင်ငံရေးဌာန VOA သတင်းတော့ Scott Stamp ကသတင်းပေးပို့ထားတာကိုမကင်ဖြူတွေကပြောပြပါမယ်။
တာဂျီကစ္စတန်နိုင်ငံမှာအမျိုးသမီးတယောက်ဟာမဲပေးခွင့်ရဖို့အတွက်ညှဉ်းပန်းနှိပ်စက်မှုတွေနဲ့ဖိနှိပ်မှုတွေကိုကျွမ်းလန်တိုက်ပွဲဝင်နိုင်ခဲ့တယ်ဆိုတာ။ဆော်ဒီအာရေဗျနိုင်ငံမှာအမျိုးသမီးတွေအိမ်တွင်းအကြမ်းဖက်မှုတွေကိုဘလူးတော်လန်ခဲ့တယ်ဆိုတာနဲ့အတူလူတိုင်းလူတိုင်းဟာကိုယ့်ပတ်ဝန်းကျင်မှာနေတတူဝကြုံတွေ့နေကြရတဲ့တရားမမျှတမှုတွေကိုရင်ဆိုင်တွန်းလှန်ရတဲ့တတိခွန်အားအနည်းငယ်မျှလောက်နေပဲဖြစ်ဖြစ်ဒီလိုဆွမ်းဆောင်နိုင်ကြသူတွေဖြစ်တဲ့ဆိုတာကိုသိရှိအောင်အမျိုးသမီးတတိရှင်စုချင်းမြစ်ခံရသူတွေကအလုပ်ပေးလိုက်တာဖြစ်တယ်လို့အမေရိကန်သမ္မတဂရော Michelle Obama ကစုချင်းမြစ်တဲ့အခမ်းအနားအတွင်းပြောဆိုသွားပါတယ
် While our circumstances may be different in so many ways the solutions to our struggles are the same
ကျမတို့အသီးသီးကြုံတွေ့နေကြရတဲ့အခြေအနေတွေကိုယ်လည်းကောင်းကိုယ်လည်းနိုင်တဲ့အခြေအနေမှာပဲကျမတို့ဆင်နွှဲနေတဲ့တိုက်ပွဲတွေရဲ့ရလဒ်တွေကတော့နေရာအတော်များများမှာအတူတူပါပဲဒီမျိုးသမီးတွေကသူတို့ရဲ့အတန်းတွေကိုလူတွေပုံမူသိလာအောင်လှုပ်ရှားဆောင်ရွက်ခဲ့ကြပါတယ်။တခြားသူတွေကိုလည်းအပြောင်းလဲတွေဖန်တီးနိုင်အောင်စွမ်းရည်မြင့်တင်မှုတွေလုပ်ပေးနေတာကိုကြည့်ရင်ကျမတို့အနေနဲ့လည်းဒီလိုလှုပ်ဆောင်နိုင်တဲ့စွမ်းအားနဲ့တာဝန်ဝတ္တရားတွေလူတိုင်းမှာရှိတယ်ဆိုတာကိုနားလည်ဖို့လိုအပ်ပါတယ်
။ဒီနေ့အမျိုးသမီးတတိရှင်စုချင်းမြေခံရသူတွေအထက်မှာတော့တာဂျီကစ္စတန်နိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူဦးနီကိုဘာဘိုနာဆာရိုဗာဆော်ဒီအာရေဗျနိုင်ငံကအိမ်တွင်းအကြမ်းဖက်မှုစွန့်ကျင်ရေးတက်ကြွလှုပ်ရှားသူမဟာအယ်မူနီဖ်ဂျော်ဂျီယာနိုင်ငံကဘပ်တစ်ဖုံတော်ကြီးရူရှိဒန်ဂိုစာရီစီကွာတာမာလာနိုင်ငံကဥပဒေပညာရှင်အိုင်ရစ်ရက်စမင်ဘာရိုဆိုအဂွီလာဖီဂျီနိုင်ငံကရိုရှိကာဒေရိုမာလီနိုင်ငံကဖာတီမာထိုရီစတဲ့အမျိုးသမီးတွေပါဝင်ပါတယ်။ဆုလက်ခံရရှိသူတွေအားလုံးရဲ့ကိုယ်စားဒီ2014ဆုရှိတဲ့ဦးဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံကဆရာဝန်နက်ဆရင်အိုယာခီလ်ကအခုလိုပြောသွားခဲ့ပါတယ်
။ The hope of the woman around the world one day would be materialized when they find themselves
အမျိုးသမီးတယောက်မိခင်တယောက်ရဲ့တကယ်စစ်မှန်တဲ့အရေးပါမှုကိုနားလည်လက်ခံပြီးတော့မှန်ကန်တဲ့အသိအမှတ်ပြုမှုတွေရှိလာတဲ့ပတ်ဝန်းကျင်တစ်ခုကိုသူတို့ခံစားရတဲ့နေ့တစ်နေ့မှာတော့ကမ္ဘာတဝန်းကအမျိုးသမီးတွေရဲ့မျှော်လင့်ချက်တွေပြည့်ဝလာမှာဖြစ်ပါတယ်
။ကမ္ဘာတဝန်းရေးဆွဲတတိယအမျိုးသမီးတွေကိုပေးအပ်တဲ့တည်ဆုကို2012ခုနှစ်တုန်းကမြန်မာနိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူ88မျိုးဆက်နိုင်ငံရေးအကျဉ်းသားဟောင်းမက်စင်မာအောင်လဲလက်ခံရရှိခဲ့ပူပါတယ်။သူတည်ဆုလက်ခံရရှိခဲ့တာနဲ့ပတ်သက်လို့ဆုလက်ခံရယူခဲ့တဲ့အချိန်ကမန်းစင်မအောင်က VOA ကိုအခုလိုပြောပြခဲ့ပါတယ်
။သူတို့ပထမပရဒီထဲမှာကကျမကနိုင်ငံရေးအကျဉ်းသူဖြစ်နေ17နှစ်ကြာအကျဉ်းချခံခဲ့ရတယ်။နောက်ပြီးတော့ပြန်လွတ်လာတဲ့အခါကျတော့လေကျမနိုင်ငံရေးအလုပ်တွေကိုဆက်လုပ်နေတော့မယ်။နောက်ပြီးတော့ဒီမိုကရေစီညှင့်တင်ရေးတွေကိုဆက်လုပ်နေတော့မယ်။နောက်ပြီးတော့နိုင်ငံရေးမှာအမျိုးသမီးတွေရဲ့ပါဝင်လာတဲ့မှုခန်းခန္ဓာမြင့်တင်ဖို့ပေါ့ဒါတွေလုပ်နေတယ်ပြီးတော့အခုပချင်းပြည်နယ်နဲ့ပတ်သက်လို့ peace process နဲ့ပတ်သက်လို့အတိုင်းအတာတွေရဲ့အရေးငင်းချမ်းရေးကိုလုပ်တဲ့အခါမှာဆောင်ရွက်တဲ့အခါမှာတခြားသောမိဖက်အဖွဲ့အစည်းတွေနဲ့ဆက်ဆက်ပြီးတော့ဒီငင်းချမ်းရေးမြင့်တင်မှုကိုအမျိုးသမီးတယောက်အနေနဲ့ဆောင်ရွက်နေလို့သူတို့ပြောပါတယ်
အမေရိကန်နိုင်ငံသားဌာနကချီးမြှင့်တဲ့အမျိုးသမီးတတ်တီရှင်စုဟာကမ္ဘာတဝန်းကြီးကြီးရေးတရားမျှတရေးလူအခွင့်အရေးကြားမှတန်းတူရေးနဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးလုပ်ငန်းတွေမှာစွန့်စွဲတမန်လှုပ်ရှားဆောင်ရွက်နေကြတဲ့အမျိုးသမီးတွေကိုနှစ်စဉ်ဂုဏ်ပြုပေးအပ်တဲ့စုဖြစ်ပါတယ်။ဒီနှစ်2014ခုနှစ်မှာတော့ကမ္ဘာတဝန်းကအမျိုးသမီးပေါင်း10ဦးလက်ခံရရှိခဲ့တာဖြစ်ပါတယ်ရှင်။